လွန်ဆန်းစုကြည်နဲ့တက်မတော်နဲ့တွေ့ဆုံနဲ့ညှိနှိုင်းမှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာတော်တော်လေးကြာပြီဖြစ်ပါတယ်ဒီကိစ္စဟာလုံတဲ့လုံထိုက်တာကိုလုံနေတာဖြစ်တယ်လို့ယူဆသူတွေရှိပါတယ်88ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမြာရေးပြောပြတာက
ပြီးခဲ့တဲ့ရွေးကောက်ပွဲက2000ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေအောက်ကလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်ဆိုရဲအခြေခံပုံမှာကျွန်တော်တို့ကစဉ်းစားရတယ်လေနောက်တစ်ခုကဗမာပြည်မှာစစ်တပ်ကကြီးစိုးခဲ့တာ250ကျော်ကြီးစိုးပြီးတော့မှအခုမှအရသာအစုအသွေးကိုပြောင်းမဲ့အခြေခံမှုဖြစ်တယ်ဖြစ်တဲ့အခါမှာကျွန်တော်မြင်တာကတော့တက်မတော်နဲ့NLD နဲ့ညှိနှိုင်းမှုတွေဆိုတာရှိမှာပဲရှိကိုရှိရမယ်လို့လည်းကျွန်တော်မြင်တယ်လေ
အခုလိုညှိနှိုင်းမှုတွေပြုလုပ်နေတဲ့အခါမှာအပေးယူဆိုတာလည်းရှိရမှာဖြစ်တယ်လို့ဆိုပါတယ်
ညညာမှာဘလောက်ပြီးမယ်ဘလောက်ယူမယ်ဘယ်လိုပုံစံသွားမယ်ဆိုတဲ့ဟာကတော့ညှိနှိုင်းချက်တွေရဲ့ထွက်လာတဲ့အစိုးရဖွဲ့တဲ့အခြေအပေါ်မှာပဲကြည့်သွားမယ်လို့မြင်ပါတယ်အဲ့ဒါမတိုင်ခင်မှာကြိုတင်ပြီးတော့ကျွန်တော်တို့ကောင်းကြီးဆိုးကြီးဆိုရုပ်ဝေးခံသုံးသပ်မှုတွေဟာတိကျမှန်တယ်နိုင်မှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ကိုမြာအေးပြောပြသွားတာပါNLD ဘက်ကရောတက်မတော်ဘက်ကပါညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးအခြေအနေကိုထုတ်ဖော်ပြောဆိုခြင်းမပြုပေမဲ့ NLD ခေါင်းဆောင်တွေဘက်ကတိမ်တိမ်မွန်းဝင်ညှိနှိုင်းနေပါတယ်လို့ပြောဆိုမှုတော့ရှိပါတယ်။နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့တက်မတော်နဲ့ဒေါအောင်ဆန်းစုကြည်ကြားညှိနှိုင်းမှုတွေရှိတယ်ဆိုတာလက်ခံထားပေမဲ့သူ့အမြင်အရတော့အခုချိန်ထိပြည့်ပြည့်ဝဝနှစ်ဖက်နားလည်မှုရပြီဆိုတဲ့အချက်ကိုမမြင်တွေ့ရသေးဘူးလို့ဆိုပါတယ်။စစ်တဲ့ writers တရင်မှာဖော်ပြချက်အရတက်မတော်ဘက်ကရခိုင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရန်ကုန်တိုင်းတွေကဝင်ကြီးချုပ်ယာထုတွေကိုပေးဖို့တောင်းဆိုမှုတွေရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့အခုလို့ပြောပါတယ်
စတပ်ကနေပြီးတော့ပေါ့လေနော်ဒီရန်ကုန်တိုင်းအပါဝင်ဟလာဝင်ကြီးချုပ်လေးနေရာကိုတောင်းနေဆိုတဲ့သတင်းတွေကတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဟိုအတိအပြုတော့ခက်တယ်ပေါ့နော်ဟိုမြန်မာဒီမိုကရေစီပေါ်ကြောကလည်းအတည်ပြုတာမရှိဘူးတပ်ဖက်ကလည်းအတည်ပြုတာမရှိဘူးဒါပေမဲ့အဲ့ဒီသတင်းတွေကတကယ်ဖြစ်ခဲ့တယ်ဆိုရင်တော့ဒါဟာဟိုကြောင်းကျိုးစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်နော်2015ရွေးကောက်ပွဲမှာပြည်သူလူထုကဘဲပေးခဲ့တယ်ဆိုတာအပြောင်းလဲကိုလိုချင်လို့ဟိုမှာအပြောင်းလဲကိုလိုချင်လို့ဆိုတဲ့နေရာမှာသမရဏကစပြီးတော့နော်ဝင်ကြီးချုပ်တွေအားလုံးဟာပြည်သူကထိုင်းရိုက်ရွေးကောက်ဆင်းမြောက်ခါတဲ့မြန်မာဒီမိုကရေစီအစွတ်ချုပ်ကိုပုံစံပြုတဲ့ပုဂ္ဂိုလ်တွေကမြင်ကျင်တဲ့အတွက်ကြောင့်မို့2015ရွေးကောက်ပွဲမှာပုံရောပြီးတော့မဲပေးခဲ့တာလို့ကျွန်တော်ကနားလေအဲ့ဒီအခါကျတော့ဒီလိုမျိုးဟိုဝင်ကြီးချုပ်၄နေရာကိုတက်ဖက်ကိုပေးနေဆိုရင်ဒါဟာပြည်သူလူထုရဲ့စံနာသဘောထားနဲ့လုံးလုံးမကိုက်ညီနိုင်ဘူးလို့ကျွန်တော်ကမြင်တယ်နောက်တစ်ချက်ကကျတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေမြန်မာပြည်ရဲ့နိုင်ငံရေးအပြောင်းအလဲမှာတက်မတော်နဲ့ဟိုယုံကြည်မှုတည်ဆောက်ဖို့နားလည်မှုတည်ဆောက်ဖို့နော်အရက်ပဲစစ်ပဲဆက်ဆက်ပုံမကောင်းမအောင်ဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်လက်ခံဒါပေမဲ့အဲ့ဒီလိုလိုအပ်မှုကိုဟာပြည်သူလူထုရဲ့ဆန္ဒကိုကျော်လွန်ပြီးတော့အပေးယူလုပ်တာမျိုးလုပ်လာမယ်ဆိုရင်ဒါဟာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲအတွက်ကောင်းတဲ့လက္ခဏာမဖြစ်လာနိုင်ဘူးလို့ကျွန်တော်ကသုံးသပ်တယ
်။တစ်ဆက်တည်းရိုက်တာသတင်းမှာသူရဥရွှေမန်းကိုပြည်သူ့လွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရများလေးလာသုံးသပ်ရေးကော်မရှင်ဥက္ကဋ္ဌခန့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လက်ရှိဦးသိန်းစိန်အစိုးရအဖွဲ့ဝင်တွေထိတ်လန့်မှုရှိနေတယ်လို့ပြည်ခိုင်မျိုးပါတီကလွှတ်တော်ကိုယ်စားလှယ်တူကပြောခဲ့တယ်ဆိုတော့ရေးသားချက်နဲ့ပတ်သက်လို့တော့ဒေါက်တာရံမျိုးသိန်းပြောတာက
မှန်းဆချက်တွေပေါ်မှာအခြေခံပြီးတော့သတင်းရှိတယ်လို့ကျွန်တော်ကမြင်တယ်ကျွန်တော်အများအားဖြင့်တော့လက်ရှိတက်မတော်ခေါင်းဆောင်တွေရောနောက်လက်ရှိပြည်ခိုင်မျိုးပါတီရဲ့ခေါင်းဆောင်တွေရောနောက်သူတို့ဦးရွှေမန်းရောအားလုံးဟာတစုတစည်းတဲ့အပြောင်းလဲကာလမှာရပ်တည်နေတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့ကျွန်တော်ရဲ့မြင်ကတော့သူတို့ဦးရွှေမန်းနဲ့တက်မတော်နဲ့အာပြည်ခံပြိုးပါတီနဲ့ကိုကျွန်တော်ကတော့ခွဲခြားပြီးတော့မမြင
်ဒေါက်တာရံမျိုးသိန်းပြောပြသွားတာပါမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကတော့ NLD ပါတီဘက်ကလည်းပုံမှန်လင်းလင်းထုတ်ဖော်ပြောဆိုတာမရှိသလိုတက်မတော်ဘက်ကလည်းရင်ငုံနေတဲ့အခြေအနေမှာမှန်ကန်တဲ့သတင်းအချက်လက်တွေမှန်းဆချက်တွေသာထွက်ပေါ်နေမှာဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်တကယ်ကရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရအောင်မဲထည့်ပေးခဲ့ကြတဲ့ပြည်သူတွေမှာတော့မျော်မှန်းချက်တွေဆန္ဒတွေအများကြီးရှိနေကြပါတယ်ဒီဆန္ဒတွေဖြည့်ဆည်းဖို့ NLD မှာတာဝန်ရှိနေပါတယ်တက်မတော်ကထုတ်ဖော်ပြောဆိုတာကတော့အစိုးရအသစ်ကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့ကတိစကားပဲဖြစ်ပါတယ်ခင်ဗျာ